SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
။ဒေါ်ရရှင်မြောက်ယခုတင်ဆက်ပေးမှာတော့အိမ်တော်မပြုတ်ပဲ de facto ဆက်ဆံရေးဆိုတာရှိပါလား။ Australia မှာဒါကဘာကိုဆိုလိုတာပါလဲဆိုတဲ့စောင်းပါကိုတင်ဆက်ပေးမှာဖြစ်ပါတယ်။ de factoတရားဝင်ဆက်ဆံရေးဆိုဒီမှာသင်နဲ့သင်လက်တွဲပေါ်ဆက်ဆံရေးတစ်ခုဖြစ်ပြီးဇုံတွဲတစ်တွဲအဖြစ်အတူနေထိုင်တော်လဲအိမ်တော်မပြူရသေးတဲ့အချိန်ဖြစ်ပါတယ်။ Australia Family Law Act အရ de facto ဆက်ဆံရေးရှိဇုံတွဲများကိုလက်ထပ်ထားသောဇုံတွဲများနှင့်အလားတူဥပဒေရှိပါတယ်။ထို့သောကွာရှင်သောအခါတွင်၎င်းတို့ရဲ့တရားဝင်အခွင့်အရေးများနဲ့တာဝန်များကဘာတွေပါလဲ။အကျိုးကျေးဇူးများနဲ့စံသတ်မှတ်ချက်များကလည်းဘာတွေပါလဲ။ဩစတြေးလျမှာလူနှုတ်ဦးသည်ဇုံတွဲတွဲအဖြစ်အတူတကွနေထိုင်သောအခါမှာအိမ်ထောင်မပြုသေးသည့်အတိုင်း၎င်းတို့ရဲ့ဆက်ဆံရေးကိုဥပဒေအရအသိမှတ်ပြုနိုင်ပါတယ်။တူညီသောသို့မဟုတ်စံချစ်ပဲလိန်ရှိသူနှုတ်ဦးသည်စစ်မှန်သောအိမ်တွင်းမှုအခြေခံဖြင့်ဇနီးမောင်နှံဖြင့်အတူတကွနေထိုင်သည့်မိသားစု act ဥပဒေတွင်ချေပြန့်စွာအဓိပ္ပာယ်ဖွင့်ဆိုထားပါသည်။သင်ဆက်ဆံရေးကိုဖြစ်ရမှန်ဖြစ်အသိမှတ်ပြုခံရခြင်းအတွက်လုပ်ငန်းစဉ်နှင့်လိုအပ်ချက်များသည်သင်နေထိုင်ရာပြည်နယ်သို့မဟုတ်နယ်မြေပေါ်တွင်မူတည်ပါသည်။ဥပမာအားဖြင့် South Australia တွင်ဒီဆက်ဆံရေးကိုမှတ်ပုံတင်ခြင်း act ဥပဒေ2016အောက်တွင်မှတ်ပုံတင်ထားသောအချက်အလက်ဆိုင်ရာဆက်ဆံရေးများကိုမှတ်ပုံတင်ထားနိုင်ပါလေ။စည်ရင်သွေးမီးသည်နှင့်၎င်းသည်ဩစတြေးလျရှိမြည်သည့်နေရာတွင်မဆိုဥပဒေအရအလိုအလျောက်အသိမှတ်ပြုမှုကိုပေးထားပါလေ။မိသားစုဥပဒေတွင်ကျွမ်းကျင်သောဆစ်နီရှေနီနီကိုလ်အေဗန်စ်ကဇုံတွဲများသည်၎င်းတို့ရဲ့ de facto အနေအထားကိုတရားဝင်သတ်မှတ်ရန်ရွေးချယ်ရတဲ့ဥပမာတစ်ချို့ကိုပေးထားပါလေ။
Firstly, it provides an automatic recognition at law that they're in a de facto relationship, so there's no need to have to prove that at first instance. That might assist people who are trying to get visas in the event the partner passes away. It also may affect them from an estate perspective.
ဒါကဗီဇာရဖို့ကြိုးစားနေတဲ့လူတွေကိုအကူအညီပေးနိုင်ပါတယ်။လက်တွဲဖို့ကွယ်လွန်သွားသောအခါဆွေမျိုးများအတွက်ဆုံးဖြတ်ချက်များချရန်လိုအပ်ပါက၎င်းတို့သည် de facto ဆက်ဆံရေးရှိနေကြောင်းပြသရန်သို့မဟုတ်ဆေးဘက်ဆိုင်ရာရည်ရွယ်ချက်များ၎င်းတို့အားအိမ်ချမ်းမြေရှုထောင့်ကနေလည်းသက်ရောက်မှုရှိနိုင်ပါသည်။သင့်မိဘများနှင့်လွတ်လွတ်လပ်လပ်နေထိုင်ကြောင်းပြသရန်သင်ငယ်ရွယ်စဉ်တွင်သင့်အနေဖြင့်တရားဝင်သောဆက်ဆံရေးကိုစည်ရင်သွင်းထားခြင်းဖြင့်လူမှုဖူလုံရေးခစားပိုင်ခွင့်တချို့ကိုရရန်လွယ်ကူစေမှာဖြစ်ပါတယ်။တရားရုံးက de facto ဆက်ဆံရေးကိုအဆုံးဖြတ်ပေးမှာဖြစ်ပါတယ်။လူနှုတ်ဦးသည် de facto ဇုံတွဲဖြစ်ဆက်ဆံရေးရှိမရှိတရားရုံးတစ်ခုကစစ်ဆေးမေးမြန်းတဲ့အခါထည့်သွင်းစဉ်းစားရမယ့်ဒီအချက်လက်များပါဝင်နိုင်ပါတယ်။ဆက်ဆံရေးရဲ့သက်တမ်းနဲ့သူတို့ကိုအများပြည်သူရှုထောင့်လိန်ဆက်ဆံမှုရှိမရှိငွေကြေးဆိုင်ရာအစီအစဉ်များသို့မဟုတ်ဘုံပိုင်ဆိုင်မှုများမျှဝေနေသောဘဝအတွက်ဂတိကဝတ်အတိုင်းအတာများဖြစ်ပါれ။တရားရုံးသည်လက်ရှိအခြေအနေနှင့်ကိုင်းညီသည်ဟုယူဆသည့်ပူတွဲထည့်သွင်းခြင်းဆုံးဖြတ်ချက်ကိုအခြေခံသည့်စာနှုန်းများကိုတူးချင်းကိစ္စတစ်ခုအပေါ်မူတည်၍အကဲဖြတ်ပေးပါれ။ Miss Evans သည်ဆက်ဆံခြင်းရဲ့အချိန်ကာလနှင့်ဆက်နွယ်မှုများအပေါ်အဖြစ်များဆုံးလူများရဲ့အထင်အမြင်လွဲမှားမှုတစ်ခုကိုရှင်းပြပါတယ
်။ A lot of people think that you have to be in a relationship for 2 years to be de facto. That's not true. A lot of people think if you're in a de facto relationship after 2 years, you're suddenly entitled to 50% of the other person's assets. Again, that's not true. So, yeah, a lot of people think you have to be living together as well to be in a de facto relationship, which is not true.
ဘောင်းကင်ဆက်ဆံရမယ်လို့လူတော်များများကထင်နေကြတယ်။ဒါကမှန်မှန်ပါဘူး။လူတော်များများကသင်ဟာ de facto ဆက်ဆံရေးမှာရှိနေရင်နှစ်နှစ်ကြာပြီးနောက်တခြားသူရဲ့ပိုင်ဆိုင်မှု50ရာခိုင်နှုန်းကိုရုတ်တရက်ခံစားပိုင်ခွင့်ရှိတယ်လို့လူများကထင်နေကြတယ်ဒါကလည်းမှန်မှန်ပါဘူး လူတူသည်တခြားတဦးနှင့်တရားဝင်လက်ထပ်ထားရင်းပင်တရားဝင်ဆောင်တွဲတွဲရှိကြောင်းအသိမှတ်ပြုတဲ့အမှုဥပဒေတွေရှိပါတယ်။မိသားစုဥပဒေအထူးပြု Brisbane ရှိနေ Damien Gia ကယခုလိုရှင်းပြပါတယ်။
It doesn't happen very frequently. It is more the case of where you have people who have been married but never divorced, and then they move into a de facto relationship. Think about it from this context. You can have a husband, say, who's in a married relationship. That relationship breaks down and no one applies to the court for a divorce. The husband then moves into another relationship with someone
else. ဒါပေမဲ့ကွာရှင်းမှုအတွက်တရားရုံးကိုဘယ်သူကမှရှောက်ထားခြင်းမရှိသလိုနှစ်ယောက်ထဲကတယောက်ယောက်ကတခြားတယောက်နဲ့ပြက်ပြက်သားသားဆက်ဆက်ရေးကိုဆက်သွားနိုင်ပါတယ်။မိဘအုပ်ထိန်မှုအစီအစဉ်များပြိုကွဲသွားသောဆက်ဆက်ရေးမှကလေးများနဲ့ပတ်သက်တဲ့အငင်းပွားမှုများကိုတရားရုံးကအိမ်ထောင်သည်များပုံစံအတိုင်းကင်ထွယ်ဖြေရှင်းမှာဖြစ်ပါတယ်။အိမ်ထောင်သည်များကဲ့သို့ပင် de facto စုံတွဲများသည့်ပေါင်းစင်ဆက်ဆက်ရေးအတွင်းမည်သည့်အချက်တွင်မဆိုစီနောက်မှုရှိသောငွေကြေးသဘောတူညီချက်တစ်ခုသို့ဝင်ရောက်နိုင်တယ်လို့ Nicole Evans ပြောဆိုပါတယ်။သင်တို့နှစ်ယောက်ရဲ့ဆက်ဆက်ရေးထဲကိုယူဆောင်လာခဲ့တာတွေကိုမှတ်တမ်းတင်ထားတဲ့စာရွက်စာတမ်းများကိုသင်တို့ကွဲကွာသွားတဲ့အခါမှာသင်တို့ကြားတွင်ပိုင်ဆိုင်မှုနဲ့တာဝန်များကိုမိတို့ခွဲခြားမည်ကိုအပေါ်တူညီချက်ဖြင့်ဆုံးဖြတ်နိုင်ပါれ။စီနောင်ထားသောငွေချေဆိုင်ရာသဘောတူညီချက်ကိုဥပဒေပညာရှင်ကသာပြင်ဆင်ပေးနိုင်ပါれ။ရှေ့နေသည့်ဤသဘောတူညီချက်အမျိုးအစားတွင်ဝင်ရောက်ခြင်းရဲ့အားသာချက်အားနည်းချက်များနှင့်ပတ်သက်၍လွတ်လပ်သောဥပဒေအကြံဉာဏ်များပေးထားကြောင်း၎င်းတို့ကသစ္စာရစာတမ်းတစ်ခုကိုလက်မှတ်ထိုးပေးရမှာဖြစ်ပါれ။ပြန်ပြေးပေးခြင်းနဲ့အငင်းပွားမှုဖြေရှင်းခြင်းအိမ်ထောင်သည်ဇုံတွဲများကဲ့သို့ပင် de facto ဇုံတွဲများသည်ကလေးများနှင့်ငွေချေးဆိုင်ရာအငင်းပွားမှုများတွင်သဘောတူညီချက်များရရှိရန်ပြန်ပြေးရေးဝန်ဆောင်မှုများကိုရယူနိုင်ပါသည် Relationship Australia WA ရဲ့ Counselor Fiona Bennett ကဂျာဝင်ပြန်ပြေးပေးမှုသည်ပါတီနှစ်ရက်ရဲ့စိတ်ခံစားမှုများကိုပြပြောက်စေပြီးမြတ်တာပြီးမြတ်မြတ်တတသဘောတူညီချက်တစ်ခုရရှိအောင်ကူညီပေးနိုင်ကြောင်းပြောဆိုပါれ။ကွဲကွာပြီးနောက်တရားရုံးသည်ပိုင်ဆိုင်မှုခွဲဝေခြင်းနှင့်ပါတနာကိုထောက်ပံ့စေပေးခြင်းအပါအဝင်ဘန္တာရေးဆိုင်ရာကိစ္စများကိုအမိန့်ပေးဆုံးဖြတ်နိုင်ပါれ။အဆိုပါကိစ္စရဲ့များအတွက်တရားရုံးအမိန့်စာများအတွက်လျှောက်လွှာများကို de facto partner နှင့်ကွဲကွာပြီးနှစ်နှစ်အတွင်းမှာ
And seek leave of the court to proceed out of time, but there are other issues that you then have to address, and it's much more complicated. And so it really is a very good idea to bring an application to the court.
ဒါပေမဲ့ကင်တွေ့ဖြေရှင်းရမယ်တခြားကိစ္စတွေလည်းရှိသေးပြီးဒါကပိုရှုပ်ထွေးနိုင်ပါတယ်လို့ Miss Kia ကပြောပါတယ်တနည်းအားဖြင့်ရခင်စုံတွဲများသည်နှစ်ဦးနှစ်ဖက်သဘောတူညီချက်တရက်ကိုရရှိစေရမှာဖြစ်ပြီးသဘောတူညီချက်သည်တရားဝင်ပြီးမှတ်တမ်းတင်ထားကြောင်းသေချာအောင်လုပ်ဆောင်ရမှာဖြစ်ပါれ
Really important thing is it must be properly documented. And the two ways of documenting it are either asking the court to make orders by consent, resolving financial matters, or you can do it by
consent. တရားရုံးကိုခွင့်ပြုချက်နဲ့အမိန့်ပေးဖို့တောင်းဆိုတာဖြစ်ဖြစ်ငွေရေးချေးဆိုင်ရာကိစ္စရပ်တွေကိုဖြေရှင်းပေးဖို့ဒါမှမဟုတ်ငွေချေးဆိုင်ရာသဘောတူညီချက်ကိုရယူနိုင်ဖို့အတွက်ဖြစ်ပါတယ်လို့မစ်ကီယာကပြောဆိုပါတယ်ဖြန့်ဖြေးလုပ်ငန်းစဉ်သည်စန္ဒအလျောက်လှုပ်ဆောင်ခြင်းဖြစ်ပါတယ်ပါတီတစ်ခုက၎င်းကိုစတင်တဲ့အခါမှာ၎င်းဝန်ဆောင်မှုသည်တခြားသူတူကိုပါဝင်ရန်စန္ဒရှိမရှိဆက်သွယ်မေးမြန်းမှာဖြစ်ပါတယ်အပတ်စလုံးမှာဆက်လက်ဆောင်ရွက်ရန်သဘောတူပါကဘေးအန္တရာယ်ရှိနိုင်သောအချက်များပါဝင်ဆက်ဆံရေးသမိုင်းကြောင်းကိုသိရှိနိုင်စေရန်စီစဉ်မှုလုပ်ငန်းစဉ်သည်နောက်ဆက်တွဲဖြစ်လာကြောင်းမစ်ဘန်နက်ကရှင်းပြပါသည်
What we're wanting to do in that is make sure that we can really screen and understand whether these two people will be able to sit in the same room, or if they can't sit in the same room, can they at least communicate via a mediator? You know, we really screen for risk in that respect so that we make sure that any sense of family and domestic violence or kind of control is really known to the mediator.
ဆက်သွယ်နိုင်မလားဆိုတာကျွန်ုပ်တို့နားလည်ချင်ပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးကျွန်ုပ်တို့ကအန်ရီကိုစီစစ်တယ်သို့မှသာမိသားစုနဲ့အိမ်တွင်းအချမ်းဖက်မှုသို့မဟုတ်ဆေးဆက်ညီနိုင်ရေးလုပ်ငန်းစဉ်မစတင်မီတွင်မိသည့်ခံစားချက်ကိုမဆိုအမှန်တကယ်သိရှိရန်တရားစီအောင်လှုံ့ဆော်ရမှာဖြစ်ပါတယ်အစွန်ဆုံးအားဖြင့်ကွဲနေသောဇုံတွဲများအတွက်ဖြန့်ဖြေးပေးခြင်းရဲ့အကျိုးကျေးဇူးမှာ၎င်းတို့ရဲ့အငင်းပွားမှုများကိုအားကောင်းသည့်နည်းလမ်းဖြင့်ဖြေရှင်းပေးနိုင်ခြင်းပင်ဖြစ်ပါတယ်
. In starting court, it becomes by default a very adversarial and argumentative process. Whereas if you're coming through mediation, you're finding out what you are able to see from the other one's point of view. It provides education along the way.
The idea of that is that actually people are equipped to ပြန်ပြေးရကနေတဆင့်လာတယ်ဆိုရင်တခြားသူရဲ့အမြင်ကနေသိမြင်နိုင်တယ်ဆိုတာကိုသိလာမှာပါလမ်းတစ်လျှောက်မှာပညာရေးကိုပံ့ပိုးပေးတဲ့အတွက်လူတွေကအခြေအနေတွေကိုကင်တွယ်ဖြေရှင်းဖို့အစဉ်သစ်ဖြစ်နေပြီလို့ခံစားရပြီးဘာလို့ရမယ်ဆိုတာပြောနေမဲ့အစားကိုယ့်ဘာသာကင်တွယ်ဖြေရှင်းဖို့အစဉ်သစ်ဖြစ်နေပါပြီသင်ပြည်နယ်အတွင်းရှိနေတဲ့အူကိုရှာဖွေခြင်းဆိုင်ရာအထွေထွေအချက်လက်များနဲ့ဆက်ဆံရေးဆိုင်ရာဥပဒေရေးရာကိစ္စများအတွက်လမ်းညွှန်ချက်အတွက် Law Institute of Victoria နဲ့ Queensland Law Society အပါအဝင် Australia နိုင်ငံတဝန်းရှိတခြားသောဥပဒေအသင်းအဖွဲ့များလူ့အဖွဲ့အစည်းများရဲ့ပံ့ပိုးကူညီမှုဖြင့် Lawfully Explain သို့ဝင်ရောက်ကြည့်ရှုနိုင်ပါတယ်အကူအညီပေးနိုင်သောမိသားစုဆက်ဆံရေးပြဿနာများနှင့်ဝန်ဆောင်မှုများအကြောင်းအချက်အလက်များအတွက်ဩစတြေးလျအစိုးရရဲ့မိသားစုဆက်ဆံရေးအွန်လိုင်းဝက်ဘ်ဆိုက်သို့ဝင်ရောက်ကြည့်ရှုနိုင်ပါတယ်။သို့မဟုတ် 1800 050 321သို့ဖုန်းခေါ်ဆိုပြီးမေးမြန်းနိုင်ပါတယ်။သင်အကြတဲ့ရောက်နေပါသလား။ဒါဆိုရင်အရေးပေါ်ဖုန်းခေါ်ဆိုမှု000Lifeline 131114အမျိုးသားလိမ်မိုက်ဆိုင်ရာကျူးလွန်မှုအိမ်တွင်းအကျဉ်းဖက်မှုအကြံဉာဏ်ပေးခြင်းဝန်ဆောင်မှု1833939932တို့ဖုန်းခေါ်ဆိုနိုင်ပါတယ်။သောရရှိမြခင် SPS တရင်ဌာနက Zoe Thamodi နဲ့ Marin Smaldo ရဲ့ဆောင်းပါးကိုတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊စောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါတယ်ရှင်။